မြန်မာနိုင်ငံမှာအရေးပေါ်ကိုဗစ်အပြစ်အခက်ရပ်ဆဲရေးအတွက်တွန်းအားပေးကြဖို့မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂစုံလွှမ်းစစ်ဆေးရေးမှူးဒေါက်မန်ဒရူးစ်ကလူမျိုးရေးကောင်စီနဲ့ကုလအဖွဲ့ဝင်နိုင်ငံတွေကိုဒီကနေ့တောင်းဆိုလိုက်ပါတယ်။အာဏာသိမ်းစစ်ကောင်စီကဂျမိုင်းရဲ့လူသားတွေအပေါ်ဖိနှိပ်တိုက်ခိုက်တာတွေတိုးမြင့်လှုပ်ဆောင်နေပြီးကိုဗစ်နဲ့ကူးစက်သေဆုံးသူအရေအတွက်ကလည်းတိုးလာနေချိန်မှာဒေါက်မန်ဒရူးစ်ကအခုလိုတောင်းဆိုလိုက်တာပါ။စစ်ကောင်စီအနေနဲ့တိုက်ခိုက်မှုအားလုံးကိုချက်ချင်းရိုက်ဆန်းဖို့အထူးသဖြင့်ကိုဗစ် -19 ကာယရောဂါတက်ဖြစ်ရေးအတွက်အထူးလိုအပ်နေတဲ့ဂျမိုင်းရဲ့လူသားတွေပေါ်တိုက်ခိုက်မှုတွေရပ်တန့်ဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်တွေချမှတ်တာအပါအဝင်ကုလသမဂ္ဂမှရှိတဲ့နီလန်အားလုံးကိုအသုံးပြုလှုပ်ဆောင်ဖို့လိုအပ်တယ်လို့ဒေါက်မန်ဒရူးစ်ရဲ့ဒီကနေ့ထုတ်ပြန်ချက်ထဲမှာအထူးဖော်ပြထားပါတယ်။မြန်မာနိုင်ငံကလူအများအပြားအချီးနှီးအသက်ဆုံးမနေကြရသလိုကုလသမဂ္ဂကအရေးယူလှုပ်ဆောင်မှုမရှိရင်နောက်ထပ်အများကြီးဆုံးမကြရပါလိမ့်ဦးမယ်လို့ဒေါက်မန်ဒရူးစ်ကသတိပေးထားပါတယ်။COVID-19 အကြမ်းတဲကာလအတွင်းစစ်ကောင်စီကတိုက်ခိုက်တာ၊ချင်းချောက်နှောက်ယှက်တာ၊ဖမ်းဆီးတာတွေရပ်တန့်စေဖို့ကုလသမဂ္ဂအနေနဲ့ချက်ချင်းအရေးယူလှုပ်ဆောင်ရပါမယ်လို့လည်းဆိုပါတယ်။ COVID-19 ကအထင်းချုံမဲ့ပြန့်နှံ့နေတာနဲ့အမျှဂျမိုင်းရဲ့လူသားတွေကိုစစ်ကောင်စီကအညာတာကင်းစွာတိုက်ခိုက်နေခြင်းကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဝေဖန်ထောက်ပြတာမဟုတ်ဘဲဒီတိုင်းနေနေလို့မရပါဘူး။ဒီအကြမ်းဖက်လို့ရအဆုံးသတ်အောင်အရေးယူလှုပ်ဆောင်ရပါမယ်။ဒါမှသာဆရာဝန်တွေသူနာပြုတွေအနေနဲ့အသက်ကယ်စောင့်ရှောက်မှုတွေပေးနိုင်မှာဖြစ်တယ်လို့နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့လည်းကာကွယ်ဆေးတွေတခြားဆက်ဆက်တဲ့ဂျမိုင်းရေးစောင့်ရှောက်မှုတွေကိုပေးနိုင်မှာဖြစ်ပါတယ်လို့တွန်မန်ဒရူးစ်ကပြောပါတယ်